Ukraine ကိုတိုက်ခတ်နေတဲ့စစ်ပွဲအတွက်လက်နက်လိုအပ်ချက်တွေကြောင့်မြန်မာနိုင်ငံကရုရှားကိုလက်နက်တွေပြန်ပို့နေရတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ရုရှားကိုပြန်ပို့တဲ့အထက်မှာမြန်မာစစ်တပ်ထုံမိုင်းတွေနဲ့မော်တာကြီးတွေပါပါဝင်တယ်လို့လည်းရုရှားကသတင်းတွေကိုကိုးကားပြီးတော့ Asian News သတင်းဌာနကဖော်ပြခဲ့တာပါ။မြန်မာကလက်လက်တွေပြန်ပို့နေတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့နှစ်နိုင်ငံအာဏာပိုင်တွေကတော့တစုံတရာပြောဆိုတာမရှိပါဘူး။ယူကရိန်းကိုကျူးကျော်တိုက်ခတ်တဲ့ရုရှားရဲ့စစ်ပွဲအတွက်လိုအပ်နေတဲ့စစ်လက်နက်ပစ္စည်းတွေ drone တွေကိုရုရှားကအီရန်၊နောက်ကိုရီးယား၊ဗနက်ဆွဲလာ၊နိုင်ကွာရာဂွာစတဲ့နိုင်ငံတွေကနေဝယ်ယူတင်သွင်းနေရတဲ့ရုရှားဟာအစောပိုင်းကမြန်မာစစ်တပ်ကိုစစ်လက်နက်တွေရောင်းချပေးခဲ့တာပါ။ဒါပေမဲ့အခုချိန်မှာသူကိုယ်တိုင်လက်နက်တွေလိုအပ်လာတဲ့အတွက်ရုရှားနဲ့စစ်လက်နက်ပစ္စည်းတင်ဖို့ရောင်းချရေးသဘောတူစာချုပ်ချုပ်ဆိုထားတဲ့မြန်မာစစ်တပ်ဟာလည်းတခြားနိုင်ငံတွေနီးတူပဲရုရှားကိုလက်နက်တွေပြန်ပေးရတဲ့အခြေအနေကိုဆက်ရောက်လာတာပါရုရှားသတင်းမီဒီယာတွေမှာဖော်ပြချက်တွေအရမြန်မာလုံအမြောက်ကြီးတွေရုရှားကယူကရိန်းစစ်ပွဲမှာရှေ့တန်းနေရာတွေမှာပါအသုံးပြုနေတယ်လို့ဆိုပါတယ်ဆိုဗီယက်ပြည်ထောင်စုခေတ်ကလေးကမြန်မာစစ်တပ်ကိုတင့်ကားတွေတန်ဆက်ကကားတွေအစောပိုင်းကအများအပြားရောင်းချပေးခဲ့တာပါ။နောက်ပိုင်းဆိုဗီယက်ပြည်ထောင်စုပြုတ်ကွဲသွားပြီးတဲ့နောက်မှာတော့မြန်မာစစ်တပ်ဟာတရုတ်နိုင်ငံကလက်နက်တွေဝယ်ယူခဲ့တာမှာတရုတ်တို့ကလည်းမြန်မာနိုင်ငံအတွင်းသူတို့ရဲ့ကုမ္ပဏီတွေဝင်ရောက်လုပ်ကိုင်ခွင့်အပါအဝင်မြန်မာဗုဒ္ဓဘာသာဝင်တွေအကြားလေးစားယူသိမှုရရှိထားတဲ့တိဘက်ဘုန်းတော်ကြီးဒလိုင်းလာမနဲ့ဆိုင်တဲ့သတင်းတွေလုံးဝဖော်ပြခွင့်မပြုဖို့ပြန်လည်တောင်းဆိုခဲ့တယ်လို့ရုရှားမြန်မာစစ်ဆန်ရေးကိုလေလာဆောင်ကြည့်နေသူတွေကဆိုပါတယ်။တရုတ်လက်နက်တွေရဲ့အရေးသွေးကိုသဘောမကျတဲ့မြန်မာစစ်တပ်ဟာနောက်ပိုင်းမှာဆာဗီးယားနဲ့အိန္ဒိယနိုင်ငံတို့ကစစ်လက်နက်တွေပါဝယ်ယူခဲ့တယ်လို့ဆိုပါတယ်။2021ခုနှစ်ကအာဏာသိမ်းပြီးနောက်မှာတော့စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာရုရှားမြန်မာထရမိတ်ဖက်နိုင်ငံအဖြစ်တည်ဆောက်ပြီးတော့ MI-35 နဲ့ MI-17 တိုက်လေယာဉ်တွေအပါအဝင်ရုရှားစစ်လက်နက်အများအပြားကိုဝယ်ယူခဲ့တာပါရှင်။